ရုရှားကိုရောက်နေတဲ့မြောက်ကိုရီးယားတပ်သားတွေကိုစောင့်ကြည့်မနေဘဲယူကရိန်းစစ်မြေပြင်ကိုရောက်မလာခင်အရေးယူဆောင်ရွက်ကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကမဟာမိတ်တွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားတပ်သားတွေကိုဘယ်မှလက်ကျင်သိနေတဲ့ဆိုတာယူကရိန်းကသိထားတာဖြစ်ပြီးသူတို့ကိုယူကရိန်းကဝန်တိုက်နိုင်ပေမဲ့ရုရှားပိုင်းနဲ့အတွင်းပိုင်းကပြစ်မှတ်တွေအတွက်မဟာမိတ်တွေကယူကရိန်းကိုသူတို့ရဲ့တာဝန်ဖြစ်လက်နက်တွေတုံးခွင့်ပေးမထားတဲ့အတွက်ယူကရိန်းကမတိုက်ခိုက်နိုင်ဘူးလို့လည်းပြောပါတယ်။ American Britain နဲ့ Germany တို့ကအခြေအနေကိုစောင့်ကြည့်နေသလိုမြောက်ကိုရီးယားတပ်သားတွေယူကရိန်းကိုစတိုက်မှာကိုအားလုံးကစောင့်ကြည့်နေကြတယ်လို့ယူကရိန်းသမ္မတက Telegram လူမှုမီဒီယာမှာရေးပါတယ်။မြောက်ကိုရီးယားတပ်သား 8,000 လောက်ယူကရိန်းနယ်စပ်နားကရုရှားပိုင်း Kursk ဒေသရောက်နေပြီးလာမယ့်ဂျပန်တွင်ယူကရိန်းကိုတိုက်ပြီးရုရှားကိုကူဖို့ဖြစ်နေတယ်လို့သမ္မတဘိုင်ဒန်ဆိုအဖွဲ့ကချက်သပြင်းနေမှာပြောခဲ့ပါတယ်။ရုရှားစစ်လက်နက်တွေတပ်ဆင်ထားတဲ့မြောက်ကိုရီးယားတပ်သား 9,000 ကျော်ကိုယူကရိန်းရဲ့နီးတဲ့နေရာတွေကိုပို့ထားတယ်လို့ယူကရိန်းစစ်ထောက်လှမ်းရေး GUR ကစနစ်နေ့မှာပြောပါတယ်။ဒါအပြင်မြောက်ကိုရီးယားတပ်သားတွေကိုရုရှားအရှိဗျာဒေသကနေရာ5ခုမှာလစ်တင်ပေးနေတယ်လို့လည်းပြောပါတယ်။